ညီမဘာဝင်အရှိတောင်အာရှနဲ့တောင်အာရှနိုင်ငံတွေမှာအခုတရင်ဘတ်တွေအတွက်အပူလိုင်းဝင်ရောက်နေတာကြောင့်အသက်ဆုံးရှုံးမှုတွေရှိနေပါတယ်။ပြီးခဲ့တဲ့ဧပြီလ28ရက်တနင်္ဂနွေနေ့ကညီမနိုင်ငံ6မြို့မှာအပူချိန်48.1ဒီဂရီဆယ်စီယက်ရှိခဲ့တာကြောင့်ဒါဟာညီမနိုင်ငံတဝန်း56နှစ်အတွင်းအမြင့်ဆုံးအပူချိန်ဖြစ်တယ်လို့မိုးစလပညာရှင်တွေကပြောပါတယ်။6မြို့မှာအပူချိန်ကြောင်းတည်ဆုံးသူ10ခန်းနဲ့ချီရှိတယ်လို့ဒေတာရင်းလူမှုကူညီရေးအသင်းတွေကပြောပေမဲ့တည်ဆုံးသူအရေအတွက်အတိအကျကိုတော့တီးကြအတည်ပြုလို့မရသေးပါဘူး။အိန္ဒိယထိုင်းနိုင်ငံမှာလည်းအလားတူအပူချိန်အလွန်အကျော်မြင့်တက်နေတာကြောင့်ဧပြီလအတွင်းမှာတည်ဆုံးသူအနည်းဆုံး30ရှိခဲ့တယ်လို့ဆိုပါတယ်။အပူလိုက်တန်ကြောင်းအိန္ဒိယနိုင်ငံတောင်ပိုင်းကယ်ရီလာပြည်နယ်မှာအသက်60အရွယ်အမျိုးသမီးတဦးနဲ့အသက်53နှစ်အရွယ်အမျိုးသားတဦးတို့မနေ့ကတည်ဆုံးခဲ့ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်အဲဒီဒေတာမှာအပူချိန်ဟာပုံမှန်ထက် 5.5 ဒီဂရီဆယ်စီယက် 41.6 ဒီဂရီဆယ်စီယက်ရှိခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အပူတန်ပြင်းထန်လွန်းတာကြောင့်စာတင်ကြောင်းတွေအားလုံးပိတ်ထားဖို့တရားရုံးကမနေ့တနင်္လာနေ့မှာအမိန့်ထုတ်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းတခြားအာရှနိုင်ငံတွေနဲ့ညီတူပဲအပူလိုက်တန်ခံနေရတဲ့အပြင်မိုးကောက်မှုနဲ့ပါကြုံနေရတာကြောင့်စားပြုတ်ရေးအတွက်လက်သမားတွေအခက်ကြုံနေရကြရပါတယ်ရှင်။